MCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအွန်လိုင်းပေါ်ကနေနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့လောလောဆယ်စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးမှာမဟုတ်သေးဘူးလို့သဘောတူခဲ့ကြပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ
CA ကတရံလုံးတိကတ်တဲ့ခဲ့မှုရစေသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စေဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်ဆောင်ရေးအဖွဲ့ PBSD ကမေလ29ရက်နေ့27ရက်နေ့ဒီမှာဗီဒီယိုကွန်ဖရင့်နဲ့အွန်လိုင်းပေါ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးမှာအရင်အစည်းအဝေးဆုံးမဲ့ချက်တွေအတိုင်းဆက်လက်ဆောင်ရွက်ဖို့ဆွေးနွေးခဲ့တဲ မင်းနေရမှာလဲပုံမှုကြီးခေါကကအခုလိုဖြေချားပါတယ
်အလောတည်းတော့မရှိသေးဘူးကြာမူရတော့ကျွန်တော်တို့စနေတဲ့စီမင်းမှာအသေးကမလွတ်တော်နဲ့နော်ဟောဒီတမ်းတော်နဲ့စီမင်းပတ်တာအခုကအသေးရမဲ့ပတ်တော်ကကျက်မရှိတဲ့ခါကြတော့လိမ့်လန့်လိမ့်လန့်နေတဲ့ခါကြတော့ကျွန်တော်ပထမတော့ကစီမင်းတော့အရှင်းတော့ပြေဒါကြောင့်ကျွန်တော်တော့စီမင်းရတယ်တော့ရိုက်သက်ဆိုင်ရတယ်
CRBH ကပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီ NUG ကမြို့သားညီညွတ်ရေးဆိုရနဲ့ညီနိုင်ဆောင်ရေးကိစ္စရပ်တွေကိုတော့ PBSC တဖွဲ့လုံးအနေနဲ့ဒါမှမဟုတ်တဖွဲ့ချင်းအနေနဲ့ဆောင်ရွက်နေတာတွေရှိတဲ့အကြောင်းဘုံမကြီးခေါ်တာကအခုလိုဆက်ပြောပါတယ
်။အနာပြေနောက်ပြေနာကြမှာဒီကိစ္စဖိုက်နေ။ CRBH နဲ့ NUG ကိုကျွန်တော်တို့က PBSC အစုအဖွဲ့လိုက်တော့လည်းကောင်း PBSC အဖွဲ့ဝင်တဖွဲ့ချင်းအလိုက်တော့လည်းကောင်းကျွန်တော်မှတ်သားပေးโซกาบีนาทางเดินได้ป่ะแต่ว่าแล้วก็ดูเซกามีนาทางโบราก็ไม่เอาตัวอัตโนมัติขึ้นมาไอ้นี่เนี่ยก็ไม่ปลอมหร
อกแล้วที่နိုင်ငံရေးအခြေအနေက NCA လက်မှတ်ရေးထိုးထားတဲ့ဆယ်ဘွဲ့အနေနဲ့လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့စုဖွဲ့မှုအသစ်တွေပေါ်ဆောင်ရေးကိုအရင်တစ်ခေါက်လုပ်ခဲ့တဲ့15ကြိမ်မြောက်စီဝေးကဆုံးဖြတ်ထားပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဆွေးနွေးညီနိုင်နေဆဲဖြစ်တဲ့အကြောင်းနဲ့လက်ရှိမှာတပ်ပေါင်းစုတွေပေါ်ဆောင်ရေးတဲ့ပူပေါင်းဆောင်ရွက်ရေးကိုလေးထားဆောင်ရွက်နိုင်ဖို့နီးလန်းရှာကြနေတယ်လို့ဘုံဝီခုံကကပြောပါတယ်ပြီးခဲ့တဲ့15ကြိမ်မြောက်စီဝေးမှာတော့ NCA လက်မှတ်ရေးထိုးစဉ်ကတက်တဲ့အဖြစ်ပါဝင်ခဲ့ကြတဲ့နိုင်ငံတွေကိုကြားဝင်ညီနိုင်ပေးရေးအတွက်ပန်ကြားဖို့ PBSC ကဆုံးဖြတ်ဆောင်ရွက်ခဲ့ပါတယ်နောက်ပိုင်းမှာ PBSC အဖွဲ့ဝင်တစ်ဖွဲ့ကဒီပန်ကြားချက်ကိုဆိုင်းငံ့ထားဖို့ဆွေးနွေးခဲ့တယ်လို့တက်မတော်ဘက်ကလည်းလက်မခံတဲ့အနေအထားတွေကြောင့် NCA တက်တဲ့နိုင်ငံတွေကြားဝင်ညီနိုင်ပေးရေးကိုလည်းရှားကြီးရဆိုင်းထားဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းအစည်းအဝေးမှာပါဝင်တက်ရောက်သူတူကပြောပါတယ်အခုတခါ PBSC အစည်းအဝေးပြိမ့်မင်ကုန်းမှာ PBSC ယာယီကောင်းဆောင်ဗိုလ်ချုပ်ကြီးရော့စစ်ကလက်ရှိနိုင်ငံရေးချက်တဲ့ချင်းနိုင်ရေးအတွက်တစ်ဖက်တစ်လမ်းကနေပြီး NCA တည်သက်တဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကကြားဝင်ဖြန့်ပြေးစည်းစိမ်ရေးကိစ္စကိုလည်းအခြေအနေဆွေးနွေးပြီးလုပ်ငန်းစဉ်တွေချမှတ်နိုင်ခဲ့ပါတယ်လို့ထည့်သွင်းပြောကြားထားပါတယ် PBSC 16ကြိမ်မြောက်အစည်းအဝေးမှာအရင်အစည်းအဝေးကဆုံးမချက်တွေအပေါ်အကောင်အထည်ဖော်မှုအခြေအနေတွေကိုတင်ပြဆွေးနွေးခဲ့တာကြောင့်အစည်းအဝေးကြီးတင်ညာချက်တည်တဲ့ထုတ်ပြန်တာမရှိခဲ့ပါဘူးအခုတော့ PBSC ရဲ့ online ပေါ်မှာလုပ်ခဲ့တဲ့အစည်းအဝေးကို KNUK မြို့သားစီယုံကိုယ်စားလှယ်တက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ